American ပြည်အောင်စုမှာသမရလောင်းဖြစ်နေနာမည်စီးရင်တင်သွင်းဖို့အဓိကရှင်းပြနေကြတဲ့သူတွေမနေ့ကစီးနိုင်လွှတ်တော်မှာကျင်းပတဲ့အီရတ်ရေးအဓိကကြားနာပွဲကိုတက်ရောက်ခဲ့ကြပါတယ် Republican အထက်လွှတ်တော်အမတ် John McCain Democrat အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Hillary Clinton နဲ့ Barack Obama တို့အီရတ်မှာရှိတဲ့ American ထိပ်တန်းစစ်ဦးစီးချုပ်ကိုလွှတ်တော်မှာမေးခွန်းထုတ်ဖို့ရောက်လာခဲ့ကြတာပါသမရအဖြစ်စစ်ဦးစီးချုပ်ဖြစ်နေသူတို့ရွေးချယ်တင်မြှောက်ခံရမယ်ဆိုရင်စစ်ကိုဘယ်လိုကင်တွယ်မယ်ဆိုတာတွေကိုလည်းသူတို့ပြောဆိုခဲ့ကြပါတယ်။ American လွှတ်တော်ကနေပြီးတော့ VOA သတင်းတောက် Deborah Tate သတင်းပေးပို့ထားပါတယ်။ကိုသိန်းထိုင်ကိုတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့မေဒနာဂျော်ရီထဲလွှတ်တော်အမတ် John McCain က Republican Party ရဲ့အထက်လွှတ်တော်လက်နက်ကိုင်မှုထမ်းရေးရာကော်မတီရဲ့ထိပ်တန်းခေါင်းဆောင်တယောက်လည်းဖြစ်ပါလေ။အခုလိုအီရတ်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဒေးဗစ်ပက်ထရီယောစီးနိတ်ဆွေးနွေးပွဲမှာဝင်ပြီးဆွေးနွေးတဲ့အချိန်မှာဂျော်မက်ကင်းကလည်းအီရတ်ကတပ်ဖွဲ့တွေစုခွာရေးကိစ္စကိုသူ့အနေနဲ့ကန့်ကွက်ပြောဆိုသွားပါတယ်။တပ်တွေမစုခင်အီရတ်မှာလုံခြုံရေးအရလုံလောက်တဲ့အခြေအနေအထိထူထောင်နိုင်မှုလိုတယ်လို့သူကပြောပါတယ်
။ The promise of withdrawal of our forces regardless of the consequences.would constitute a failure.
ကျွန်တော်ရမယ်ဂျိုးဆက်ဒီကိုလေးလေးရှုပြီးဘာဖြစ်ဖြစ်တက်တဲ့ရုပ်သိမ်းပေးမယ်ဆိုတာမျိုးကနိုင်ငံရေးအရရှုံးတဲ့အပြင်စိတ်တပိုင်းဆန်ရရလဲဥစည်းဥဆောင်လုပ်နေတာတွေဆုံရှုံးအောင်လုပ်လိုက်တယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးဂျော်မက်ကင်းကပြောသွားတာပါအချိန်မကြသေးဘဲနဲ့တက်တွေစော်ပြီးရုပ်သိမ်းပေးလိုက်မယ်ဆိုရင်အီရတ်နိုင်ငံမှာအုပ်စုဇွဲခိုင်ခနဇွဲတင်းမာမှုတွေပိုတိုးလာအောင်မီးထိုးပေးတယ်လို့ဖြစ်လိမ့်မယ်လို့သူကပြောပါတယ်အရှေ့လေပိုင်းဒေသကိုမတီးမငြိမ်ဖြစ်စေမဲ့ပြည်ရင်းစစ်အထိဖြစ်သွားနိုင်တယ်လို့သူကပြောသွားတာပါစီးနေလွတ်တော်မှဟီလာရီကလင်တန်ကတော့ဂျွန်မက်ကင်းရဲ့နာမည်ကိုတော့ထုတ်ဖော်မပြောပါဘူးဒါပေမဲ့အမေရိကန်သမ္မတဘွတ်အစိုးရရဲ့မူဝါဒကိုထောက်ခံသူတွေကအီရတ်ကနေတက်တည်ဆုတ်ခွာမယ်ဆိုရင်ကုန်ကြမယ်ပေးဆက်ရမယ်အရာတွေကိုသာပြောနေကြပြီးမောင်မြင်တဲ့မူဝါဒကိုဆက်ပြီးထောက်ခံနေမယ်ဆိုရင်ဒီတဲ့ဘုံအကြီးအကျယ်ကုန်ကြမယ်ကိစ္စတွေကိုမသိချိုးချင်လုပ်နေတယ်လို့ပြောပါတယ
် I think it's time to begin an orderly process
အခုချိန်ဟာကျမတို့တပ်ဖွဲ့တွေကိုစနစ်တကျနဲ့စုခွာရေးလမ်းစဉ်တွေစပြီးလုပ်ရမယ်အချိန်လို့ကျမထင်ပါတယ်ကျမတို့စစ်တပ်ကိုပြန်လည်တိဆောက်ပြီးတော့အာဖဂန်နစ္စတန်မှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအာရုံစူးစိုက်ဖို့လိုပါလိမ့်မယ်အမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့ကမ္ဘာတဝန်းအကြမ်းဖက်သမားတွေကိုပို့ပြီးတော့အလေးထားစူးစမ်းရမယ်အချိန်မှာ
စင်းတဲ့လွတ်တော်အမတ်ဘာရက်အိုဘားမားကလည်းဟီလာရီကလင်တန်လိုပဲအီရတ်ကနေတက်တည်စုခွာရေးကိုထောက်ခံပြောဆိုသွားပါတယ်။သမ္မတဖြစ်ရွေးချယ်တင်မြှောက်ခံရမယ်ဆိုရင်တက်တွေချက်ချင်းစုခွာရေးကိစ္စကိုအဓိကလုပ်ကိုင်မယ်လို့ဂရီဘေးပြောဆိုသွားပါတယ်ခင်ဗျာ
။အီရတ်နဲ့ပတ်သက်ပြီးတော့လွတ်တော်မှာထွက်ဆိုတဲ့အကြောင်းကိုသိန်းထိုင်ကိုတင်ပြပြီးတော့နောက်ထပ်အီရတ်သတင်းတစ်ပုဒ်ဆက်ပြီးတော့တင်ပြပေးပါမယ်။